ကိုဗစ်ရောဂါဖြစ်ပြီးနေပြန်ကောင်းလာသူတွေအနေနဲ့ယောဂါပြင်းထန်ခဲ့တဲ့အခြေအနေပေါ်မူတည်လို့အရင်အခြေအနေရောက်အောင်လို့အနည်းဆုံးတလားကနေ6လအထိအချိန်ကြာနိုင်တယ်လို့ဗြိတိန်နိုင်ငံကအထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာဆန်တာလှိုင်းကပြောပါတယ်။ကိုဗစ်ရောဂါဖြစ်ခဲ့ဘူးသူတွေအနေနဲ့အသက်ရှူလေ့ကျင့်တာအပါအဝင်ပြန်လည်ကျန်းမာထူထောင်လာအောင်လုပ်ဖို့အတွက်သူကအကြံပြုပါတယ်။နေပြန်ကောင်းလာပြီမဲ့နောက်ဆက်တွဲဖြစ်နိုင်တဲ့ကျန်းမာရေးထိခိုက်မှုတွေကိုဒေါက်တာဆန်တာလှိုင်းကအခုလိုရှင်းပြပါတယ်။
ကိုဗစ်ဖြစ်ပြီးပြီးချင်းတလားလောက်မှာဖြစ်နိုင်တာရှိတယ်။နောက်3လအတွင်းလောက်မှာဖြစ်နိုင်တာရှိတယ်။နောက်ပိုင်းကြတော့ဟိုပို့ပြီးတော့ဒီထက်ကြာကြာနေရင်ဖြစ်နိုင်တာရှိတယ်ပေါ့။ပထမတလားလောက်အတွင်းမှာတော့လူနာကတော်တော်လေးနှုံးနေမယ်အားမရှိဘူးဖြစ်မယ်။နောက်ပြီးတော့ကိုဗစ်နဲ့အပြိုင်တိုက်ခဲ့ရတဲ့အတွက်ကြောင့်အဆုတ်ကတော်တော်လေးပင်ပန်းနေတော့ကိုကအမောမခံနိုင်သေးဘူးဖြစ်မယ်။အသက်ရှူကြတာတွေပါတွေဖြစ်မယ်။တချို့လူနာတွေဆိုလို့ရှိရင်လည်းအောက်ဆီဂျင်လွယ်လွယ်နဲ့ဖြတ်လို့မရဘူးပေါ့နော်။နောက်ပြီးတော့ကိုဗစ်ရဲ့နောက်ပိုင်းမှာဖြစ်တတ်တာလေးတွေရှိတာကနှလုံးမြေအမေးပါလေးတွေရောင်တတ်တယ်။နှလုံးကကြွက်သားလေးတွေရောင်တတ်တယ်။အဲ့ဒါမျိုးတွေဖြစ်လို့ရှိရင်ရင်ပအောက်နိုင်နေ။နောက်ပြီးတော့အဆုတ်ရဲ့အမေးပါလေးတွေရောင်တာမျိုးရှိရင်ကြောအောက်နိုင်နေ။တချို့လူနာတွေကြတော့လေကိုဗစ်ပြီးသွားပြီးတော့မှအားနေလို့ထပ်ပြီးတော့အဆုတ်မှာနောက်ထပ်ထပ်ပြီးတော့ယောဂပိုးဝင်တာမျိုးလေးတွေရှိနိုင်တယ်။တချို့လူနာတွေကြတော့လေဘာယောဂပိုးမှမရှိဘဲနဲ့ခန္ဓာကိုယ်ကနည်းနည်းပူပြီးတော့အပူချိန်နည်းနည်းလေးတက်နေတာမျိုးရှိတယ်၊ချွေးထွက်တာတွေရှိတယ်၊အိပ်မပျော်တာတွေရှိတယ်။ကြွက်သားတွေကနာတတ်တယ်၊အယိုးတွေဆက်ပြီးတော့နာတတ်တယ်။ဒါတွေအားလုံးကပထမတလားလောက်မှာတော့ကြံနေတုံးပဲပေါ့နော်။အဲ့ဒါတွေကြံနေတဲ့အတွက်ကြောင့်မို့လို့ကိုယ်ပြီးမပြောက်သေးဘူးလားလို့ထင်ပြီးတော့ကြောက်တတ်တဲ့လူတွေရှိတယ်။မပြောက်တာမဟုတ်ပါဘူးပြောက်တာကတော့ပြောက်သွားတယ်ဒါပေမဲ့ဒီကိုဗစ်နဲ့အသေးအကြေးတိုက်ခဲ့ရတဲ့အတွက်ကြောင့်မို့လို့ခန္ဓာကိုယ်ကကောင်းမှုပြန်ပြီးတော့အချိန်ယူရတာပေါ့နော်အဲ့ဒီဓာရီအားလုံးက3လလောက်အတွင်းမှာတော့ပြန်ကောင်းသွားကြတာပါပဲမကောင်းသေးဘူးဆိုလို့ရှိရင်လည်းနည်းနည်းလေးဆက်ဆောင်လိုက်ရင်တော်တော်လေးကောင်းသွားတာပါပဲ
ဒီအခုကိုဗစ်ဖြစ်တယ်ဆိုလို့ရှိရင်ဒီကိုဗစ်ဖြစ်တဲ့လူနာအားလုံးနှီးပါပေါ့လေသူတို့ကတော့အဆုတ်ကိုထိခိုက်သွားကြတာပေါ့များသောအားဖြင့်ရပါဆိုကိုဗစ်ဘိုးကအထုတ်ကိုသွားတိုက်ခိုက်တာဟုတ်ဆိုတော့အဲ့တော့အဲ့ဒီအဆုတ်ကိုပြန်ပြီးတော့ပေါ့နော်အရင်တိုင်းပြန်ကောင်းလာအောင်အတွက်ကရောအရေးအကြီးဆုံးဘာလို့တည်နေလို့ဆရာမပြောချင်ပါလဲရှင
်ပြန်ကောင်းလာအောင်ကဒီမှာအဆုတ်ကိုပြန်လဲထူထောင်နေဆိုလေပြန်လဲထူထောင်နေဈေးခန်းကြီးလောက်ထားတာပေါ့နော်အဲ့ဒီဈေးခန်းကြီးကလည်းထူးထူးခြားခြားတော့မဟုတ်ပါဘူးသူ့မှာအပိုင်းလေးပိုင်းပါတယ်အဆုတ်ကဖြစ်တာအတွက်ကြောင့်မလို့အဓိကပထမအဆုတ်ကအသက်ရှူလေးခြင်းငန်းပေါ့ဒါပေမဲ့အသက်ရှူလေးခြင်းငန်းဆိုတာကကိုယ်ကအသက်ကိုယူခြင်းတိုင်းယူနေတိုင်းအဆုတ်ကနောက်ကလိုက်နေတာမဟုတ်ဘူးအသက်ယူဖို့ဆိုတာကအသက်ယူရဲ့ကြွက်သားတွေလိုတယ်နောက်ပြီးတော့ကိုယ့်ရဲ့ရင်ဘတ်မှာရှိတဲ့ဒီရင်ဘတ်ကြီးတစ်ခုလုံးကရင်ဘတ်အုံကြီးတစ်ခုလုံးကကြွားလိုက်ကြလိုက်နဲ့လုပ်ပြရတယ်အဲ့တော့ကိုအယိုးတွေလည်းတတ်မှာဖို့လိုတယ်ကြွက်သားတွေလည်းတတ်မှာဖို့လိုတယ်ဒီအတွက်ကြောင့်မလို့အစာကမောင်းစားဖို့လိုတယ်နောက်ပြီးတော့အသက်ကိုယူတာကိုလေ့ကျင့်မှုအတွက်ကြတော့ physiotherapy ဆိုတာရှိရပါတော့သူတို့က respiratory physio လို့ခေါ်တယ်အသက်ယူတာကိုလုပ်ပြီးတဲ့ physio ပေါ့သူတို့ကလည်းအဓိကကတော့လူနာကိုဘေးကနေပဲကြည့်နေပေးပြီးတော့ကဲအသက်ကိုပြင်းပြင်းယူကြမယ်မမတ်ထိုင်ပြီးတော့ပြင်းပြင်းယူကြည့်လိုက်မယ်ဖြည်းဖြည်းလေးယူကြည့်မယ်ခဏအောင်တာနိုင်လာပြီးလို့ရှိရင်နောက်တစ်ခါဖြည်းဖြည်းလေးပြန်ယူထုတ်ကြည့်မယ်အဲ့ဒါကိုပဲနည်းနည်းလေးပို့ပြီးတော့စိတ်ဝင်စားစရာပျော်စရာကောင်းအောင်အောင်ဆိုသူတို့ကအဲ့လိုမျိုးကိုလူနာတွေမှုတ်လို့ရတယ်ပြုံကလေးတွေရှိတယ်ဒါမှမဟုတ်လို့ရှိရင်လည်းဘူပေါင်းလိုအမျိုးနဲ့ကျင်းလို့ရတယ်အဲ့လိုမျိုးတစ်ဖြည်းဖြည်းချင်းတိုးတက်သွားတာပေါ့နောက်တစ်ခုကကြတော့ကိုဗစ်ဖြစ်ထားတဲ့လူနာကစိတ်တက်ကြတယ်အဲ့လိုစိတ်တက်ကြတာကိုမြင်တင်မြင်ဖို့အတွက်အကောင်းမြင်နိုင်ဖို့လက်ရှိအခြေအနေလေးကိုပျော်ပျော်ရွှင်ရွှင်ကလေးကြည့်နိုင်ဖို့တရားထိုင်တာတို့ယောဂတို့ဒါမျိုးတွေလုပ်ရှာဖြစ်လဲစိတ်ကိုထူထောင်ပေးလို့ရတယ်
ကိုဗစ်ဖြစ်ခဲ့သူတွေအနေနဲ့ပြန်လဲကျန်းမာတန်ဆွမ်းလာအောင်လုပ်တဲ့အချက်၄ချက်ကိုလည်းသူကအခုလိုကြံပေးပါဗျ။
အဓိကကတော့ကိုဗစ်ဖြစ်ပြီးရဲ့လူတယောက်ကိုပြန်လဲထူထောင်တာမှာအနည်းဆုံးတော့၄ခုလိုပဲ။မတ်ဆယ်တွေပြန်တက်လာအောင်လုပ်ရမယ်။အဲ့ဒီအတွက်ကလမ်းလျှောက်တာလောက်ကစားမယ်။ဒီချက်ပို့ပြီးတော့ရလာရင်ဖြည်းဖြည်းလေးဖြည်းတာမျိုးတွေလုပ်ကြည့်မယ်။မတ်ဆယ်တွေပြန်တက်လာအောင်လုပ်မယ်။မတ်ဆယ်တွေကောင်းလာရင်အသက်ရှူလို့ရတော့အသက်ရှူလေးခြင်းကနေကောင်းကောင်းပို့ပြီးတော့လုပ်နိုင်လာမယ်။အစာကောင်းကောင်းစားတော့ဒီမှာဆယ်ရီပူတိုးတက်လာမယ်။ကိုယ်စိတ်ဓာတ်ကလည်းပိုပြီးတော့ကောင်းလာတဲ့အခါကျတော့ကိုယ်ကဒီအဆုတ်ကိုပြန်လဲထူထောင်နေနေရမှာအာကျုံမှန်တက်ပိုပြီးတော့ဖြစ်လာမယ်။အားလုံးပေါင်းလိုက်ရင်တော့အနည်းဆုံးတော့3လကနေ6လလောက်တွင်တော့ကြာမှာပေါ့တဖြည်းဖြည်းချင်းပြန်တိုးတက်လာတာ။ဘလောက်ကြီးကြာမှာလဲဆိုတာကဘလောက်ဆိုးခဲ့လဲဆိုတာပေါ်မှာလည်းမူတည်မှာပေါ့။နည်းနည်းလေးပဲဖြစ်ထားတဲ့လူတစ်ယောက်ကတလားကနေ3လလောက်တွင်ကောင်းလာမယ်။ ဆေးရုံတွေပါတဲ့အကြာကြီးတက်ထားတဲ့လူတယောက်ကတော့6လလောက်ထိချာကြာနိုင်တယ်။နမိုနီးယားလောက်ဖြစ်ထားတဲ့လူမျိုးဆိုရင်6ပတ်လောက်တော့ကြာနိုင်တယ်အဲ့လိုမျိုးပေါ့နော်
။ COVID မဖြစ်ခင်အခြေအနေမျိုးပြန်ရောက်အောင်အတွက်ကျန်းမာရေးလေ့ကျင့်ကမှန်မှန်လို့အာဟာရညီညွတ်တဲ့အစားအစာအေးရဝအောင်အိပ်ဖို့သာလိုပါတယ်တဲ့
။ဖြည်းဖြည်းချင်းကိုကိုကိုအရင်လိုမျိုးအမောခံနိုင်အောင်အရင်လိုမျိုးလမ်းလျှောက်တာလေးလောက်ကစပြီးတော့ကိုရဲ့ကြွသားလေးတွေပြန်တန်းဆွမ်းလာအောင်လုပ်မယ်အသက်ကိုအရင်လိုပြန်ယူနိုင်လာအောင်အသက်ရှူလေးခြင်းကနေလုပ်မယ်အသက်ရှူလေးခြင်းကဆိုတာလည်းအရင်စမ်းစမ်းကြည်ကြည်လေးမဟုတ်ပါဘူးလေကောင်းကောင်းရတဲ့တနေရာမှာအသက်ကိုအားရပါးရဖြည်းဖြည်းချင်းယူလိုက်မယ်ခဏလေးအသက်ကိုအောင့်ထားကြည့်မယ်နောက်ပြီးဖြည်းဖြည်းချင်းပြန်ယူကြည့်မယ်ဒါမျိုးကိုပဲအချိန်လေးတိုးတိုးပြီးလုပ်သွားတာပေါ့အစားကောင်းကောင်းစားဖို့လိုတယ်အစားကောင်းကောင်းဆိုတဲ့နေရာမှာအရွက်ရယ်အသီးရယ်အသားရယ်ဒါမျိုးတွေကိုမြတ်မြတ်တတစားဖို့လိုတယ်ရေကောင်းကောင်းတောက်ဖို့လိုတယ်ပြီးတော့ဘာတွေထူးခြားပြီးလုပ်ရမလဲဆိုရင်ဘာမှထူးထူးခြားခြားလုပ်စရာလိုတာမဟုတ်ပါဘူးအစားအုပ်မှန်မှန်စားမယ်အာဟာရနဲ့ညီညွတ်အောင်အုပ်စုတွေအားလုံးပါအောင်စားမယ်အားစေးတွေတောက်ဖို့လိုလားဆိုလို့ရှိရင်အားစေးထူးထူးဆန်းဆန်းတွေတောက်စရာမလိုပါဘူးငကူကားတွေကအားစေးတစ်ခုတောက်နေရလူဆိုလည်းတောက်လိုက်လို့ရတယ်ဒါမှမဟုတ်လူကိုတစ်ခုတောက်ချင်တယ်ဆိုလည်းတစ်ခုတောက်လိုက်လို့ရတယ်ဘာမှမတောက်ပဲလေအစားအုပ်မြတ်တအောင်စားရတယ်အရေးပါအောင်အရာမယ်အဓိကတော့ဒါမျိုးတွေပါပဲ
ကိုဗစ်ဖြစ်ခဲ့သူတချို့မှာနှလုံးအမေးပါရောင်တာအဆုတ်အမေးပါရောင်တာမျိုးဖြစ်တတ်ပါတယ်အဲ့လိုသူတွေအနေနဲ့ဆရာဝန်နဲ့တိုင်ပင်ပြီးမှဆေးတောက်တင်တာကိုလည်းဒေါက်တာဆန္ဒလိုင်းကသတိပေးပါတယ
်အဓိကလူတွေကနာရင်အရန်ကြောက်တာပေါ့နော်ရင်ဘက်ကနာတယ်ဆိုလို့ရှိရင်ငါနှလုံးမရပါဖြစ်ပြီလည်းမသိဘူးပေါ့ကြောဘက်ကနာတယ်ဆိုလည်းငါအဆုတ်မရပါဖြစ်ပြီလည်းမသိဘူးပေါ့အဲ့တော့အ ਨੇ ဆုံးတော့သိထားလို့ရှိရင်တိတ်ကြီးစိတ်မပူဘူးပေါ့အော်ဒါကိုဗစ်ဖြစ်ပြီးရင်ဒီလိုဖြစ်တတ်တယ်ပေါ့အဲ့လိုနာတာကလေသူကအဓိကကတော့အမေးပါလေးတွေရောင်လို့ဗာဆယ်တွေရောင်လို့ဆိုတဲ့အခါကျတော့အကိုက်ခဲပြောက်စီတွေပြောင်းသက်တာပါတယ်ဆရာဝန်တချို့နဲ့တိုင်ပင်ပြီးတော့မှတောက်ပါကိုဘတာကူတော့ဟိုနာတဲ့အကိုက်ခဲပြောက်စီတွေအများကြီးတောက်လိုက်အောင်မယ်ဆိုတာမျိုးလုပ်ရင်တော့မကောင်းဘူးဘာလို့လဲဆိုတော့ယောဂပီကစားမှအဆုတ်ကမကောင်းသေးတာရှိနိုင်တယ်ကြောက်ကကမကောင်းသေးတာရှိနိုင်တယ်အဲ့တော့ဆရာဝန်နဲ့တော့တိုင်ပင်ပါနောက်တစ်ခုကဒီကိုဗစ်ဖြစ်ထားပြီးတဲ့လူတွေမှာသွေးခဲတွေဘာတွေအဆုတ်မှာပိတ်တတ်တာမျိုးလည်းရှိတတ်တယ်။ဒါမျိုးတွေကိုလည်းအရင်ကြီးတွေးကြောက်နေဖို့တော့မဟုတ်ပါဘူး။ဒါပေမဲ့ဒါမျိုးလေးဖြစ်နိုင်တယ်ဆိုတာလေးတော့စိတ်ထဲမှာရှိတာတင်တာပေါ့။အာရင်ဘက်ကလည်းအောင့်နေအသက်ရှူရလဲကြက်တယ်။အောက်ဆီဂျင်ပြန်လိုလာတယ်။ဒါမျိုးဆိုရင်တော့ကိုဘသာကိုကြိတ်ကူမလီပဲနေဆရာဝန်တွေရောက်ကူမလီကြည့်ပါပေါ့နော်
။ဗြိတိန်နိုင်ငံကအထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်ဖြစ်ပါတယ်။ကိုဗစ်ဖြစ်မှုသူတွေအနေနဲ့လွယ်လွယ်အိတ်မပြောတာမျိုးဖြစ်တတ်တာကြောင့်အိတ်ခါနီးမှာ TV ကြည့်တာ phone screen ကြည့်တာမျိုးတွေကိုရှောင်ပြီးတော့အိတ်ပျော်အောင်စူးစမ်းအိတ်ပါလို့သူကတိုက်တွန်းมาတယ်ရှင်ကျွန်မဆုမြတ်မော်ပါ